မလေးရှားထင်းသိမ်းစခန်းမှာရှိနေတဲ့မြန်မာနိုင်ငံသားအယောက်3000ကျော်ကိုနှစ်နိုင်ငံဆက်ဆွေးမှုတွေတိကျလုပ်ပြီးမှမြန်မာဘက်ကပြန်လက်ခံသွားဖို့ရှိရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ရဲလုံနေထိုင်သူတွေပြစ်ချက်ရှိလို့ထိမ့်သိမ်းထားသူမြန်မာနိုင်ငံသားအယောက်3000ကျော်စည်ရင်းကိုမလေးရှားအစိုးရဘက်ကပေးပို့ထားပြီးမယ်။စစ်ဆေးတာတွေလုပ်ပြီးမှပြန်လက်ခံသွားမယ်လို့မလေးရှားမြန်မာတန်ယုံတန်ယုံအုပ်ဦးကိုကိုလွင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီနိုင်ငံရှိသေးတယ်မလေးဘက်နဲ့လေဒီကျွန်တော်တို့ဆိုရဘက်နဲ့ဒီနိုင်ငံရှိသေးတယ်မြန်မာနိုင်ငံသားတွေမှန်မှန်ပေါ့အချင်းတော်တွေကကျွန်တော်တို့ဟိုပါတော့3,220ယောက်ရှိပါတယ်လို့ဆိုတော့ပြောပြနေလို့ကြားဘူးကိုယ်နိုင်ငံသားတွေမှန်ရဲ့လားမှန်မလားကျွန်တော်တို့စီစစ်ဖို့ရလောက်အောင်ပါပေါ့နော
်ထိမ့်သိမ်းစကန်းကသူတွေကိုမလေးရှားအစိုးရဘက်ကကုန်ကြမ်းဆေးခံပြီးပြန်ပို့ပေးမယ်လို့ကန့်လန့်ထားပေမယ့်လက်ခံမှုအစမပြေသေးဘူးဆိုတာမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကစာပြန်ခဲ့ရလို့မလေးရှားသတင်းမီဒီယာတခုကအမည်မဖော်သူတို့က VOA ကိုပြောပါတယ်။ COVID-19 ရောဂါမလေးရှားအချင်းထောင်တွေထိကူးစက်လာလို့မြန်မာနိုင်ငံသားတွေပြန်ခေါ်ဖို့ကြံ့ကြာနေရကြောင်းမြန်မာတန်ရုံတောင်ရှိသူတွေကပြောပါတယ်။မြန်မာအစိုးရဘက်ကထိန်းသိမ်းစခန်းကသူတွေကိုစစ်ဆေးရကြံ့ကြာနေသလိုပြန်မို့ဆောင်ဆိုင်နေတဲ့ထောင်ထဲချီရဲ့ပြင်ပကသူတွေအတွက်လည်းလုံဆောင်တာနှိကိုးနေရလို့မလေးရောက်မြန်မာတွေကတုံ့ပြန်ကြပါတယ်။
တော်ကားကလေးပြမတော့ခေါင်းမလဲဆောင်ကြတဲ့လူတွေကိုလည်းအကုန်ဝင်သမားတွေပဲခေါ်တာပေါ့နော်အဲ့လိုပြောတယ်ကျန်တဲ့လူတွေမပါဘူးပေါ့နော်ဆိုတော့ညီမတို့တွေမပါကြဘူးပေါ့နော်ကျန်တဲ့လူတွေတကုန်းချင်းနေတာပြင်မှာငိုဟာကြီးဟာတွေတစ်ခါရအောင်ရစားကြမတော့ကြမဲ့မှတ်နေတဲ့လူတွေအများကြီးပဲနောက်ပြီးလမ်းမေးပါတယ်ရှိတဲ့လူတွေကကိုယ်တိုင်တူတူတွေမဟုတ်အများကြီးရဲ့
ကွာလာလမ်ပူမျိုးကမြန်မာလူသားမက်ယူဆန္ဒပြောသွားတာပါမြန်မာအများစုလုပ်နေတဲ့စက်ယုံတွေစားတောက်ဆိုင်တွေကမလေးရှားမှာပုံမှန်မလဲပတ်သေးပါဘူးအလုတ်လက်မဲ့ရွှေပြောင်းလူသားတွေကလည်းများလာနေပါတယ်။ကွာလာလမ်ပူမြို့ဆလံကောကကိုအောင်စောကလည်းအခုလိုပြောပါတယ်
။ဟိုပါသူသမားတွေလည်းဒီကတစ်ခါရောက်နေတာတော့ဘယ်လိုပြောမလဲ။ကိုဝန်တွေပေါ့အခုတချို့ကိုဝန်တွေဆိုရင်မူဟာဝတ်ချေကနေဒီနေရာရှိသူမပြန်လာရှိတယ်။အားလုံးကဒီကကျွန်တော်ဆွေးနွေးအောင်ကျွန်တော်ကိုဝန်တော့ပေါ့
။မြန်မာအစိုးရကကေဆေးရေးလေရင်စီစဉ်ပြီးမေလ၈ရက်မှာမြန်မာနိုင်ငံသားအယောက်100နဲ့မေလ20မှာဒုတိယအကြိမ်195ယောက်ကိုပြန်ခေါ်ခဲ့တာပါ။မလေးရှားအစိုးရကလည်းထိန်းသိမ်းစခန်းကမြန်မာ392ယောက်ကိုသူ့အစီအစဉ်နဲ့မေလ17ရက်ကပြန်ပို့ပေးခဲ့ပါတယ်။ထိန်းသိမ်းစခန်းကသူတွေပြင်ပမှာဒုက္ခရောက်လို့ပြန်ချင်သူအရေအတွက်ကတောင်းတဲ့ချီရှိနိုင်တယ်လို့မြန်မာလူမှုကွန်ရီအတိုင်းဝန်ကခန့်မှန်းကြပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေပြပို့ခဲ့တာပါ။